ဒီပြည်နယ်မြောက်ဝတီခရိုင်တောင်ရင်းမြစ်နယ်ဘက်ကလူဦးရေ9000လောက်ရှိတဲ့ပလော့တစ်ဖို့စစ်ဘေးရှောင်စခန်းမှာမြေတက်လာတဲ့အတွက်စစ်ဘေးရှောင်တွေရဲ့အိမ်တချို့ရေးတိုက်စားပြီးပြုပြက်ကုန်ကြပါတယ်အခုလိုစစ်ဘေးရှောင်တွေအခက်ခဲရင်ဆိုင်နေရတာကို VOE သတင်းတော်မအီးမှာကသတင်းပေးပို့ထားပါတယ်
ပြင်းပြင်းနဲ့မြဝီခရိုင်တွင်းကငင်းရဲရဲမျိုးတစ်ဖြစ်တဲ့လေကေကော်ဆိုတဲ့နေရာမှာတိုက်ပွဲတွေကြောင့်ဒေသခံတွေမနေရတော့ပဲတောင်ရင်းမြစ်ဘေးကိုစစ်ဘေးရှောင်နေရတာဟာနှစ်နှစ်ခွဲကျော်ကြာလာခဲ့ပါပြီအဲ့ဒီဒေသကစစ်ဘေးရှောင်နေဟာတောင်ရင်းမြစ်ဘေးမှာနေထိုင်နေကြပြီးအခုအခါမှာတောင်ရင်းမြစ်ခေါ်မိုးရီမြစ်ကတောင်ကျရေတွေတက်လာတဲ့အတွက်စစ်ဘေးရှောင်နေရဲ့အိမ်တချို့ဟာဇွန်လ10ရက်နေ့ကရေတိုက်စားပြီးပျို့ပြတ်တာတွေရှိခဲ့ကြောင်းစစ်ဘေးရှောင်နေကိုစားတောက်ရေးနဲ့ပညာရေးကိစ္စတွေကိုအကူအညီပေးနေတဲ့ဦးစော်ထွန်းကအခုလိုပြောပြပါတယ်
။ဟိုပါကြီးပလောတမှုဟိုဟာဒုက္ခတွေစခန်းမှာအမိုးကြီးတက်တက်ရတော့သူရေစီးကြောင်းထိုးတာပေါ့စခန်းကိုရေစီးကြောင်းထိုးတော့အိမ်ကျယ်လုံးကပါသွားတယ်ဒီတောင်ကြီးနဲ့နေမှာလေစခန်းတောင်ကြီးကရုပ်ကြီးကျလာတာပေါ့ရုပ်ကြီးကျလာတော့သူတို့ချက်ချင်းကြောင်းချိုးပေါ့သူတို့အဆင်မပြေဖြစ်သွားတယ်ဟိုပထမပိုင်းတော့ကျူပြီးတော့ပြင်ထားတာရှိတယ်ဒါနဲ့မလုံလောက်ဘူးပြင်တယ်လေပထမပိုင်းကျူပြင်ထားတာ
ဟုတ်ကဲ့
ဘုလိုအကြီးပေါ်သူတို့ဟိုအဲအူကြီးသူတို့ကျန်အဲအူကြီးနဲ့သူတို့ဘွားရင်းနဲ့ဒီတံပါးကိုဟိုဟာကာပြီးတော့ပြင်ပြင်ကြတယ်အဲ့တော့အကူအညီရင်းလဲလိုတာပေါ့ဗျာဟိုရှိတာဟာညအကုန်လုံးဝိုင်းကြပြီကြတယ
်ဒုက္ခတွေဒီအတွက်စံနဲ့စားနပ်ရိက္ခာတွေကပုံမှန်လိုအပ်နေပြီးအခုခါမှာတော့အိမ်တွေပျက်စီးသွားတဲ့အတွက်အမိုးကာကြီးတိုင်နေပါလိုအပ်နေတယ်လို့လဲဆိုပါရဲ့အဲ့ဒီစစ်ဘေးရှောင်ဒုက္ခတွေဒီဟာနှစ်နှစ်ကျော်ကြာတဲ့အထိနေရက်ကိုမပြောင်းနိုင်ပဲတောင်ရင်ပြစ်ပေးမှာပဲနေထိုင်နေကြရတာပါစခန်းထဲမှာလူဦးရေ9000ကျော်ရှိပြီးကလေးတငယ်300ကျော်ရှိပါတယ်သူတို့တွေဟာမြဝီခရိုင်တွင်းကတိုက်ပွဲတွေကြောင့်မပြန်ရဲကြဘူးလို့လည်းဆိုပါတယ
်လူရာတော့အဆုံမဲကြလူရာတော့အဆုံမဲတော့စာရေးတောက်ရာစာရောဘူးအဲ့လိုဖြစ်သွားတယ်ဆိုတော့အမိုးကာနောက်ပြီးတော့အဆောက်အဦဆောက်ဖို့ဟိုပစ္စည်းပစ္စည်းတွေပေါ့ဟိုတိုင်လို့ဘာလို့အဲ့လိုမျိုးအခင်းချင်းမှုအားရရတော့လူရာပေါ့ပြန်တောက်ပေးရမှာအဲ့ဒီကတိုက်ပွဲတွေကတိုက်ရှင်နေရတယ်။တိုက်ပွဲတွေကတိုက်ရှင်နေရတယ်။ဒီကိကောအနည်းငယ်ကျန်တယ်။ဟိုကလူရင်းနေရညတိုင်းလူလူအဲ့ဒီပေါ့။မျိုးညာကိုဘုံနာကျေးတာရှိတယ်။အဲ့တော့အဲ့ဒီဘုံနာကျေးတော့သူမပြန်ရဲကြဘူး။ဟိုပြန်ဖို့အတွက်ကလည်းဘယ်သူမှဟိုတောင်းရင်မခံရဲဘူ
း။ဟို
တောင်းခံပြီးတော့မခေါ်ရဲဘူးပေါ့။အဓိကတော့လုံငန်းချင်းရတယ
်။အရင်တုန်းကတော့အဲ့ဒီစခန်းမှာလူရင်း2000ဝန်းကျင်လောက်သာရှိပေမဲ့အေဗီလာတော့ကမြဝီမြို့ကတိုက်ပွဲတွေကြောင့်စစ်ဘေးရှောင်ဥယျာဉ်ပို့ပြီးတော့တိုးလာခဲ့တာပါအဲ့ဒီစခန်းအပြင်တခြားနေရာတွေမှာလည်းစစ်ဘေးရှောင်တွေရှိနေပြီးပလောတပုတ်စခန်းကတော့လူဦးရေအများဆုံးစခန်းလည်းဖြစ်ပါတယ်ရှင်